မေရိကန်ပြည်ထောင်စုရဲ့ခေတ်သစ်သမိုင်းမှာတဘောရအကွဲပြားဆုံးနဲ့တစ်ဖက်စွန်အယောက်ဆုံးဖြစ်ကောင်းဖြစ်နိုင်တဲ့ရွေးကောက်ပွဲတရက်ကိုဒီကနေ့ကျင်းပနေပါတယ်။ Democratic Party သမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့ဟာပြည်내အတော်များများမှာမနေ့တနင်္လာနေ့ကအပြေးအလွှားမဲဆွဲစည်းရုံးခဲ့ကြပါတယ်။လူမှုထင်မြင်ချက်စစ်တမ်းတွေအရနိုင်ငံတော်ဝန်လုံးမှာရောအကျိတ်နဲ့ရှင်းပြရမယ့်အခရာကြတဲ့ပြည်내အတော်များများမှာပါ Hillary Clinton ကပုံမှန်အနေအထားနဲ့နည်းနည်းတားနေတာကိုတွေ့ရပါတယ်။ဒါပေမဲ့ဒီကနေ့အင်္ဂါနေ့မဲပေးပြီးရလကသာအဆုံးဖြတ်ပေးမှာဖြစ်ပါတယ်။သမ္မတလောင်းတွေနောက်ဆုံးအနေနဲ့ထောက်ခံမဲရရအောင်ဘလို့မဲဆွဲခဲ့ကြတယ်လဲဆိုတာကို VOA သတင်းထောက်ဂျင်းမလုံးသတင်းပေးပို့ထားပါတယ်။ရှာဖောင်းကပြောပြထားပါတယ်ရှင်
။ American ပြည်ထောင်စုရဲ့နောက်တက်လာမဲ့သမ္မတအတွက်ရေးပါတဲ့ပြည်နယ်တစ်ခုဖြစ်တဲ့ Pennsylvania ပြည်နယ်မှာ Democratic Party သမ္မတလောင်း Hillary Clinton ကသူမရဲ့နောက်ဆုံးမဲဆွဲစည်းရုံးပွဲတွေကိုလှုပ်ဆောင်နေတာပါ။တဘောရာကွဲလွဲမှုတွေနဲ့အတူအချိန်ကာလအကြာကြီးလှုပ်လာခဲ့ရတဲ့မဲဆွေစည်းရုံးပွဲတွေရွေးကောက်ပွဲမတိုင်ခင်တည့်ရက်မှာတော့ Mrs. Clinton ကပိုးပြီးတက်တက်ကြွကြွဖြစ်စေတဲ့စကားတွေကိုပြောဆိုနေပါတယ
် Anger is not a plan my friends
အမြင့်ဒေါသဆိုတာအစီအစဉ်ထဲမှာမပါပါဘူးမိတ်ဆွေတို့ပြဿနာတွေကိုစ조사ပြီးကြော်လွှားခြင်းနဲ့ကျမတို့ရဲ့ခွန်အားတွေကိုပိုပြီးကြည့်လက်အောင်လုပ်ခြင်းနဲ့ဆိုရင်တော့ကျမတို့တယောက်နဲ့တယောက်စကားပြန်ပြီးပြောကြရမယ်ကောင်းမွန်တဲ့အကြံဉာဏ်တွေကိုဘယ်ကနေပဲဖြစ်ဖြစ်ကျမတို့ယူကြရမှာပါပဲရှင်
Mrs. Clinton ဟာဒူမနိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်စဉ်ကကိုပိုင် email အသုံးပြုခဲ့တာနဲ့ပတ်သက်ပြီးဒုတိယအကြိမ်စစ်ဆေးရမှာတန်တရားဖြစ်စရာအထောက်အထားမတွေ့ရကြောင်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကပြောကြားပြီးတနင်္ဂနွေနေ့မှာတော့ထောက်ခံမှုတွေပြန်ပြီးရရှိလာခဲ့ပါတယ်။သမ္မတ Obama အပါအဝင်နောက်ဆုံးမဲဆွေစည်းရုံးပွဲတွေအတွင်းမှာ Mrs. Clinton အကူအညီတွေအများကြီးရရှိခဲ့ပါတယ်။ Michigan ပြည်နယ်လူမှုစုဝေးပွဲအတွင်းသမ္မတ Obama ကအခုလိုပြောပါတယ်
။ God bless these United
States ပြည်ထောင်စုကိုဖျားသခင်ကောင်းကြီးပေးပါစေ။မဲသွားပေးကြအောင
် Republican Party သမ္မတလောင်း Donald Trump ကတော့သူ့ရဲ့မဲဆွယ်စည်းရုံးပွဲကို Florida ပြည်နယ်မှာစတင်ခဲ့ပါတယ်။ FBI နဲ့ Mrs. Clinton တို့ရဲ့နောက်ဆုံးထွက်ပေါ်လာတဲ့သတင်းတွေကို Mr. Trump ကသူ့ရဲ့ကိုဂျိုးအတွက်စူးစမ်းအသုံးချခဲ့ပါတယ်။သူကအခုလိုပြောပါတယ
်။ Hillary Clinton is being protected.
သမာသမတ်မရှိတဲ့စနစ်က Hillary Clinton ကိုအကာအကွယ်ပေးနေတယ်။မနေ့ဖြန်မဲပုံးတဲ့ကိုအမှန်တရားတွေယူဆောင်လာဖို့က American ပြည်သူတွေပေါ်မူတည်ပါတယ်။ဒါဟာဖြစ်လာမယ့်အရာဖြစ်ပါတယ်။
Mr. Trump ဟာသူ့ရဲ့သမီး Ivanka Zee ကနေလဲအခုအညီတွေရရှိခဲ့ပါတယ်။ Pennsylvania ပြည်နယ်မှာမဲဆွယ်စည်းရုံးခဲ့တဲ့ Ivanka Trump ကအခုလိုပြောပါတယ
်။ My father is very forthright.
Trump ဟာဒေရိုးသမားကြီးပါ။သူဘယ်ဘက်မှာယက်တည်တယ်ဆိုတာကိုရှင်တို့သိမှာပါ
။ရလတွေကတော့မဲလာပေးတဲ့သူတွေအပေါ်မှာမှူတည်တယ်လို့ Republican နီးဗျူဟာမူ Matt Gaumont ကပြောပါတယ်။
You need to remind people why the other one is a worse choice than you are.
ခင်ဗျားရွေးချယ်ထားတာတစ်ခုတခြားတစ်ယောက်ကဘာကြောင့်ပိုဆိုးရဲဆိုတာလူတွေကိုသတိပေးနေဖို့လိုပါတယ်။ဒါဟာစိတ်ထဲမှာမသတိစရာကောင်းတဲ့အဖြစ်မျိုးခံစားကြရမှာဖြစ်ပါတယ်။ဘာဖြစ်လို့များဒီလိုမျိုးမဲဆွယ်စည်းရုံးနေကြတာပါလဲလို့လည်းမတွေးကျင်ကြပါဘူး။ဒါပေမဲ့ကံမကောင်းအကြောင်းမလှစွာပဲဒီလိုမျိုးအဆုံးသတ်မဲ့ပုံပါပဲဗျာ
။ဘသူပဲအနိုင်ရအနိုင်ရစီလုံးညှိညွတ်တဲ့တိုင်းပြည်ဖြစ်အောင်စ조사လှုပ်ဆောင်ရမှာတော့နောက်တက်လာမဲ့သမ္မတအဖို့စိန်ခေါ်မှုများစွာနဲ့ရင်ဆိုင်ရမှာဖြစ်တယ်လို့ American Tech သူကသမိုင်းပညာရှင် Alan Lichtman ကပြောပါတယ်
။ Swimming it's Donald Trump he's got to wait him
Donald Trump သမ္မတဖြစ်တယ်ဆိုပါစို့သူ့ရဲ့စကားပြောဆိုအမှုကျင့်တွေကိုပြင်ရမှာပါ။သူ့ရဲ့နိုင်ငံရေးပြင်ပတ်တွေကိုထိုးနဲ့ပြောဆိုခြင်းတလို့ပြောလို့လည်းမရပါဘူး။
ဒါပေမဲ့ Mrs. Clinton ရဲ့အောင်မြင်မှုဟာလည်းသူမရဲ့နိုင်ငံရေးကျွမ်းကျင်မှုပေါ်ဆန္ဒမှုတစ်ခုဖြစ်စေမယ်လို့ Lynchman ကပြောပါတယ်
။ She is going to have to
Hillary Clinton ဟာအ ਨੇ ဆုံးတော့သူ့ရဲ့အတိုက်ခံ Republican တွေကိုဆွဲဆောင်မှုရှိစေမယ့်အစီအစဉ်တွေမူဝါဒတွေကိုချမှတ်ရမှာပါ
။ပြည်내အတော်များများရဲ့ကြိုတင်မဲပေးမှုတွေမှာ Democratic ဘက်ကအားကောင်းမှုတွေရှိနေတာကိုတွေ့ရပါတယ်။ဒါပေမဲ့လည်းဒီကနေ့အင်္ဂါနေ့မဲပေးပွဲမှာ Trump ကိုထောက်ခံသူတွေဘက်ကသူတို့အလုံးအရင်မဲပေးဖို့ရှိတယ်လို့ပြောနေပါတယ်ရှင်။